ခုဆိုလို့ရှိရင်ပေါ့လေ NLD ပါတီအနေနဲ့ကဒီရန်ကုန်တိုင်းမှာလည်းပြီးခဲ့တဲ့ရက်ပိုင်းတွင်ရန်ကုန်တိုင်းမှာပြန်ပြီးတော့ဟိုပြန်လဲဖွဲ့စည်းမှုတွေလုပ်တယ်အခုတခါမန္တလေးတိုင်းဘက်မှာဒီလိုကိစ္စမျိုးတွေလုပ်တဲ့အခါမှာအဓိကရည်ရွယ်ချက်ကဘာပါလဲခင်ဗျာ
ကျွန်တော်တို့ရဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဒီမိုကရေစီအင်အားတူညီမပြတ်မြွင်းဆက်လက်တည်ရှိနေဖို့ ਨੇ ကျွန်တော်တို့ဒီမှာဆက်မှတ်ထားတဲ့အတိုင်းနိုင်ငံရေးရည်မှန်းချက်ရှိတဲ့ပြည်သူ့အထူးမြို့လုပ်ငန်းများကိုဒီလိုတက်တက်ကြွကြွဆောင်ရွက်သွားနိုင်မှုဖြစ်ပါတယ်
ဆိုလိုတဲ့အဓိပ္ပာယ်ကဒီအခုဆိုလို့ချင်း NLD ပါတီကမှတ်ပုံမတင်တဲ့အတွက်ကြောင့် NLD ပါတီမရှိတော့တဲ့အနေအထားမှာ NLD ပါတီကိုပြန်ပြီးအသက်သွင်းတဲ့ပုံစံမျိုးလားခင်ဗျာ
ရှမ်းပြီးတက်သွင်းတာဟုတ်ပါဘူး NLD ကငကိုလေးကအသက်ရှိပြီးသားပါကျွန်တော်တို့ကထပ်မှမှတ်ပုံမတင်ဘူးလို့တော့ပြောထားပေမဲ့လို့ကျွန်တော်တို့ပါတီကိုဖြတ်သိမ်းဖြစ်ဖို့ပါဘူးကျွန်တော်တို့ပါတီကိုဖြတ်သိမ်းဖြစ်တယ်လို့လည်းကျွန်တော်တို့အားလုံးကမခံယူပါဘူးစစ်မှန်တဲ့ဒီမိုကရေစီအမျိုးသားပြန်လဲတည်မြဲဖို့အတွက်စုစုရှင်းလင်းဖြည့်ရှင်းရေးနောက်လူခွင့်ရပြည်ဝရရှိတဲ့ခင်မဖုံးလို့တုတ်တဲ့နိုင်ငံတကြီးထူအောင်ကြီးဆိုတဲ့အဲ့ဒီမှန်ချက်တွေကိုရင်းကြံတော်ကောင်တယ်ပုံကြီးဆိုတဲ့ကျွန်တော်ရဲ့မှန်ချက်တွေအသေးတဲ့နှလုံးထဲမှာဆက်လက်စွဲနေပြီးတော့ကျွန်တော်တို့တကြီးတကျိုးတဲ့ဆက်လက်ရှိနေသေးတာဖြစ်ပါတယ်
ဆိုဆိုလို့ရှိရင်ပေါ့လေဦးအောင်ကျန်ရဲ့ခီးစဉ်ကမန္တလေးတိုင်းစကိုင်းတိုင်းအဲ့ပတ်ဝန်းကျင်မှာသွားပြီးတော့ဒါပြန်လည်ပြီးတော့စီယုံနဲ့စီယုံရဲ့ခီးစဉ်လို့ခေါ်ဆိုနိုင်မလားခင်ဗျာ
အဲ့ဒါလည်းစီယုံနာမပေါ့ဘူးကျွန်တော်မှကြရတဲ့ထုတ်ပြန်နာရုသဘောထားထုတ်ပြန်နာရုအဲဘိုးလုံးလုံးမှာကျွန်တော်တို့ဟိုနိုင်ငံရေးစီဝေးဒုက္ခတို့ခေါ်ယူဆွေးနွေးကြတာဆိုတာကျွန်တော်တို့မလုပ်တော့ပါဘူးမလုပ်တော့ပြီးတဲ့နောက်ကျွန်တော်တို့ဖော်ပြင်တူရဲ့ဟိုစိတ်ထဲမှာဘယ်လိုရှိနေကြသလဲအဲသူတို့မှာဟိုနဲ့ကြည့်တွေ့ဖို့ဆိုပြီးကျွန်တော်ထွက်လာကြတာဖြစ်ပါတယ်အဲလိုယူရတဲ့အချိန်ကျွန်တော်ဟာမိုင်းတိုင်းမှာရှိတဲ့ဘုံဘုံနဲ့အားစုကိုကျွန်တော်ကြည့်တွေ့ပြီးသွားပြီပါအဲမျိုးနဲ့စီးပြီးဟုတ်ရင်ဒီလိုနဲ့ကျွန်တော်ကြည့်တွေ့တာကမတ်ဝဲကျုပ်ကြီးဟာနိုင်ငံရေးအင်အားတူကြီးဖြစ်နေဆက်နေရှိနေတယ်ဝဲကျုပ်ကြီးရဲ့မူလရည်ဒီဖြစ်တဲ့စစ်မှားတဲ့ဒီမိုကရေစီပေါ်ဆောင်ရေးနောက်နိုင်ငံရေးရဲ့စုစုံရှင်ရှင်စစ်မှားတဲ့ဒီမိုကရေစီနိုင်ငံတည်ဖြစ်ဖို့အတွက်ငြင်းချမ်းစွာတိုးတက်ပြုလဲလာအောင်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်ဆိုရည်မှန်းချက်တွေဆက်လက်ဆောင်ရွက်သွားမယ်လို့အဲ့ဒါကိုပါတီဝင်တို့အနေနဲ့တင်ကြီးတင်ညွတ်တဲ့ဟုတ်ပြီတော့ခိုင်ရမမယူကြည်ဆွေးမြေပြုဆက်ဒီလိုနဲ့ရပ်တည်ကြဖို့မှာကြပါလေကျွန်တော်အဲ့ဒီမှာကြည့်ချက်ကိုတက်ခါစီးဘွက်ဝင်နေရောဝင်ဟောင်းနေရောလုပ်ပေါ်ကံပဲအဟောင်းနေရောဘတ်တွင်ဟောင်းနေရောသူ့လည်းပဲဒစိတဝါနဲ့ရှိနေတဲ့အကြောင်းခေါင်းဆောင်ကြီးရဲ့ခေါင်းဆောင်မှုကုတင်မှုဝင်တင်လို့ရဲ့လမ်းညွှန်ချက်တွေကအခုလိုပဲနိုင်ငံရေးကြီးဖြစ်နေစိတ်သက်ခိုင်ခိုင်မာမာရှိနေတဲ့အကြောင်းတော့မတရားမှုတွေကိုမခံတဲ့နှလုံးသားတွေတိုက်ပြီးအတွက်ပြည်သူ့အကျိုးအတွက်စေနာထားပြီးတော့ဆောင်ရွက်ခြင်းနဲ့တော့နှလုံးသားအခုရဒီအစ်တို့ကမယုံမယုံရှိနေတဲ့အကြောင်းသူတို့ကလည်းကျွန်တော်ကိုပြန်ပြီးတော့ပြောပါတယ်ပြောပြီးတော့လူကြီးတွေရဲ့ဥဆောင်မှုကနိုင်ငံရေးတူညီဖြစ်နေမယုံမယုံမပြတ်မယုံပေါ့ဗျအတင်းဆောင်မရှိဟုတ်ပြီနော်ဆက်လက်ရပ်တည်နေကြပါတယ်ဆိုတဲ့အကြောင်းပြန်ပြောပေးပါလို့ကျွန်တော်ကြားပါတယ
်ဒီနေရာမှာပေါ့လေဒီ NLD နေနေပေါ့လေဒီတော်တော်ဆက်လက်ပြီးတော့တည်ရှိနေတယ်ဆိုတဲ့အနေအထားမျိုးပေါ့လေအဲ့အဲ့ပုံစံမျိုးနဲ့သွားနေတယ်ပေါ့လေအဲ့လိုသွားတဲ့အချိန်မှာဆိုတော့ဒီလုပ်ငန်းရက်တွေကိုအကောင့်ထည့်ပေါ်တဲ့အခါမှာဘယ်လိုပုံစံမျိုးနဲ့အကောင့်ထည့်ပေါ်ပါလဲခင်ဗျာ
သူပြောနေတာကနိုင်ငံကြီးရိမန်းချက်ရှိတဲ့ကျွန်တော်တို့လူငွေလုပ်ငန်းတွေကျွန်တော်ခုနပြောပြပါပြီသောသောတုန်းကဥမာဆိုတော့နိုင်ငံကျင်းသားများနိုင်ငံမိသားစုတိတ်နေပြီဟုတ်ဝင်လာတဲ့ပြည်ကြီးနဲ့အဲစီနာရှင်ဟိုဝင်လာတဲ့များကိုစီနာထားပြီးတော့ကုညီပါမှုတဲ့လုပ်ငန်းတွေတောင်းရည်နောက်ပြီးတော့ကျွန်တော်တို့ပြည်သူလူမှုအတွက်လိုအပ်တဲ့ဥမာဆိုတော့ဥမာနိုင်ငံဒေသလိုအမျိုးမှာသောတုံးရကြီးတချို့သောတုံးရခက်ခဲချင်းတဲ့ဒေသတွေကိုအချိန်မီသွားပြီးတော့ကျွန်တော်တို့ကုညီပါမှုဆိုတော့လုပ်ငန်းတွေကိုသူတို့ကလည်းပဲခုမျိုးနယ်လိုက်ဟိုကညွှန်ကြားမှုတွေပါလေစောင့်မနေပဲနဲ့လူကြီးတွေဌာနကဒါရှိတယ်ဆိုတာသူတို့သိပြီးဖြစ်ပြီးဆိုရင်နဲ့သူတို့ကသူတို့ပဲသူတို့ကသူတို့စိတ်ကူးပြီးသူတို့မျိုးနယ်တွေမှာဒါရီစင်နာထားပြီးတော့ပြည်သူ့ကျိုးလုံးပြုတဲ့လုပ်ငန်းတွေဆောင်ရမယ်ဆိုတော့အသိနဲ့သူတို့ကသူတို့ပြည်နိုင်ပြီးတော့သူတို့ကသူတို့ပဲဆောင်ရွက်သွားပါမယ်တဲ့သူတို့အဲ့လိုပြောပါတယ်
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်တို့ဖြေထားတဲ့အချက်တွေအရဆိုလို့ရှိရင်ဒီ NLD ပါတီကနေပြီးတော့ရွေးကောက်ပွဲဝင်မှုအတွက်ခွဲထွက်သွားတဲ့ပုဂ္ဂိုလ်တချို့ရဲ့ပြောဆိုချက်အရဆိုလို့ရှိရင်တို့ကဒီ NLD ပါတီကမိခင်ပါတီကမရှိတော့ဘူးမရှိတော့တဲ့အတွက်ကြောင့်တို့ကလူမှုရေးလုပ်ငန်းတွေကိုလုပ်လို့ရှိရင်လည်းပဲ NLD ပါတီရဲ့နာမည်ခံပြီးလုပ်လို့ရှိရင်တို့ကန့်ကွက်မယ်ဆိုပြီးတော့ပြောတန်ဆိုတန်နဲ့ကြားရပါတယ်ခင်ဗျာဆိုတော့ဒီလိုကိစ္စတွေပေါ်လာခဲ့လို့ရှိရင်ဘယ်လိုများရှင်းပါမလဲခင်ဗျာ
NLD ပါတီရဲ့နာမည်ကို NLD ပါတီဆိုတာဘောဘန်းကြီးကျွန်တော်တို့မေလဟိုမလ29ရက်နေ့ဒီလာကန်တော့ဆော်စုရဲ့မာကြားချက်တွေမှာတခုပါဝင်ဖြစ်ပါတယ် NLD ပါတီဆိုတာကဘယ်သူပိုင်တဲ့ပါတီမှမဟုတ်ပါဘူးပါတီဝင်သူအားလုံးကအညီမျှပိုင်ရတဲ့ပါတီဖြစ်ပါတယ်ဒါကျွန်တော်တို့ကပါတီဆိုင်ဖို့ တင်ပြီးတော့ပါတီရဲ့အလံကိုဖွင့်ထုတ်ပြီးတော့ဒီဝေးလုံမှာဆောင်ရမှာမဟုတ်ပါဘူးဒါပေမဲ့ NLD ဆိုတဲ့ပါတီကတော့ကျွန်တော်တို့စိတ်ထဲမှာရှိနေတာပဲကအဲ့ဒါကိုတော့ဒါကျွန်တော်တို့ရဲ့ပိုင်ခွင့်ပဲကျွန်တော်ကစောင့်ကျွန်တော် NLD ပါတီဝင်ရလို့ခိုင်ယူထားပိုင်ရင်ရှိတယ်အဲ့ဒါကကျွန်တော်ရဲ့အသေးစိတ်ပဲအဲ့ဒီခြားလူတွေလည်းအဲ့လိုပဲအသီးသီးပါတီဝင်စုလည်းရှိတာသူတို့ကပြောတာအဲ့ဒီစိတ်ဓာတ်နဲ့သူတို့ကကျုပ်တို့ဒီကနေ့ရှိနေမှာအဲဒီစိတ်ဓာတ်နဲ့သူတို့ကဆောင်ရွက်ကြမှာတော့ဖြစ်တယ်ခါကုနာပြောတဲ့ NLD ပါတီနာမည်ခံပြီးတော့ဆောင်ရွက်မယ်ဆိုတော့အဲ့လိုဟာမျိုးတော့စဉ်းစားလို့မရနိုင်ဘူးလို့ထင်တယ် NLD ပါတီနာမည်ရလို့ဆိုတော့ရည်ရွယ်ချက်လောက်တာမဟုတ်ဘူးကျွန်တော်တို့ NLD ရဲ့မူလထားရင်သာဖြစ်တဲ့ကျုပ်တို့အကျိုးရှိစေမယ်ဆိုတော့အဲ့ဒီစေနာနဲ့ဆောင်ရွက်တာဖြစ်တော့ဒါကတော့ပြသစီလို့ကျွန်တော်အဲ့လိုပြောနေတာ
ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလို့ရှင်းပြရတဲ့အတွက်ကြောင့်
ဟုတ်ကဲ့